အင်ဒိုနီးရှားနိုင်ငံအာရှဒေသကိုမကြသေးခင်ကစီစီတီရိုညာဒုက္ခတွေအယောက်20ရောက်လာတဲ့အတွက်သူတို့ကိုအင်ဒိုနီးရှားအာဏာပိုင်ကစစ်ဆေးနေနေပါတယ်။သူတို့နဲ့ပတ်သက်ပြီးဘာလို့ဆက်လုပ်ဖို့ရှိပါသလဲလို့ဒီဝင်အင်ဒိုနီးရှားဌာနကမေးမြန်းရမှာတော့အင်ဒိုနီးရှားလူမှုကြီးကြပ်ရေးဌာနတာဝန်ရှိသူကအခုလိုဖြေကြားပါတယ်
။ဒုက္ခရောဥစီယာတမူဒါ itu 15 tahun ဥစီယာတတူ itu 50 tahun perkembangannya ya mereka
အခုရောက်လာသူကအယောက်20ရှိပြီးအငယ်ဆုံးကအသက်15နှစ်အကြီးဆုံးကအသက်50ဖြစ်တော့သူတို့ရဲ့ချမ်းသာရေးအခြေအနေဟာကောင်းကောင်းမွန်မွန်ရှိနေတယ်လို့ပြောသွားတာပါဒါပြန်သူတို့ရှိကအချက်လက်တွေရယူရုံခေါ်ထားတာဖြစ်ပြီးတော့သူတို့ကိုခိုးလုံးနေထိုင်ခွင့်မပေးနိုင်ပါဘူးဒီကိစ္စကို data အုပ်ချုပ်ရေးမှူးကုလသမဂ္ဂတို့နဲ့ညှိနှိုင်းသွားမှာဖြစ်ပါတယ်လို့ပြောကြားခဲ့တာပါ UNHCRစကူလာသမဂ္ဂဒုက္ခတွေနဲ့ဆိုင်ရာရုံးကနေဆက်ပြီးလှုပ်သွားမှာဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအရှေ့မြောက်ကမ်းခြေမှာဒီဇင်ဘာလ9ရက်ကရိုဟင်ဂျာမွတ်စလင်အမျိုးသား20တဲဆောင်လာတဲ့တပ်သားလူစံဆက်ရောက်လာတာဖြစ်ပြီးမကြာခင်တရင်းပတ်တွေတန်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေဘက်ကိုစီစီပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနောက်ဆုံးတွေ့ရတဲ့အုပ်စုဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။နိုဝင်ဘာ25ရက်နေ့ကလည်းတနင်္လာနေ့တိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လက်တဆင်တွေ့ခဲ့တဲ့အတွက်စစ်ဆေးမင်းမြန်ပြီးနေရာပြန်ပို့ခဲ့တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးကျောင်းအုပ်ချုပ်ကတော့ဒီဆိုင်ကျင်းရဲ့အလေးပိုင်းကရင်းကြလေးဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးထွက်ခွာဖို့ကြိုးပမ်းမှုတွေပိုများလာတယ်လို့နိုဗ ెంబ ာ26ရက်ကသတင်းထုတ်ပြန်ထားပါတယ်။